ထောက်ထားမဲ့နေထိုင်နေကြတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာတိုင်ဝန်တွေရဲ့ထောက်ခံချက်နဲ့နေရပြန်ပို့မဲ့အစီအစဉ်ကိုအခုလာမဲ့မတ်စတာတရက်ကစပြီးလုပ်သွားမယ်လို့မလေးရှားဆွေကကြေညာထားပါတယ်။အထောက်ထားမဲ့နေထိုင်သူတွေထဲမှာမြန်မာနိုင်ငံသားတွေလည်းအများအပြားရှိနေပြီးပြန်ကြည့်သူနေပါကြောင့်မလေးရှားရောက်မြန်မာလူထုတွေကပြောကြပါတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုကိုသားညူကပြောပြမှာပါ။
မလေးရှားနိုင်ငံမှာအထောက်ထားမဲ့နေထိုင်နေကြတဲ့နိုင်ငံသားတွေကိုဖမ်းဆီးထောင်ချတာတွေမလုပ်ဘဲနဲ့သက်ဆိုင်ရာတန်ယုံရဲ့နိုင်ငံသားဖြစ်ချောင်းထောက်ခံချက် CI နဲ့မတ်စတာတရက်နေ့ကစပြီးတော့နေရက်တွေကိုပြန်ခွင့်ပေးသွားမယ်လို့မလေးရှားပြည်ထောင်ဝင်ကြီးစိုက်ဖူတင်အစ်စမီကမကြသေးခင်ကအသိပေးပါရယ်စီကံဖောက်ပြက်မှုတွေအတွက် ringgit 300ကနေပြီးတော့900ထိဒဏ်ငွေသီးသီးပေးဆောင်ပြီးတာနဲ့ပြန်လို့ရမယ်လို့ဆိုပါရယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအသက်ဝင်လာတဲ့အတွက်ပြန်မှုစီစဉ်ထားသူတွေတော့မှစဉ်းစားခက်တဲ့အခြေအနေမျိုးကြုံနေကြရတယ်လို့မလေးရှားကမြန်မာလူမှုကွန်ရက်အသင်းတစ်ခုရဲ့တာဝန်ရင်က view ကိုပြောပါတယ
်ဟုတ်တယ်သူတို့မက်ဆာဒရနေမှာဒီနေရာအိုဝါစီကတော့ပြန်မှုနေမှာပေါ့သူတို့အဲ့လိုပြောတာလေသူတို့လူစားချင်းဝစီဝင်မှာပြောတယ်သူတို့ကကြော်ညာတာနဲ့တန်ကြီးပြီးဆောင်ကားပြီးပါဟောရက်သတ်မဲ့အခါမှာဒီခါလေးကြော်ညာပါလိမ့်မယ်ကျွန်တော်အဲ့လိုဆင်ပါတယ်ဒါပေမဲ့နောက်တစ်ချက်ကဒီကိုကျွန်တော်ကိုဒီကုနေငယ်ချင်းရသားနဲ့အချင်းနဲ့ဒီနေ့လည်းဆွဲတဲ့ခါမှာဟိုပြန်ပြီးမပြန်ပြီးဆိုတော့တွေ့ဝေးနေတာပေါ့လူငယ်တွေကအဲ့လိုဖြစ်နေပါလေ
မလေးရှားဆွေကတော့သူတို့အနေနဲ့ခုလက်ရှိမှာစိုက်ပျိုးရေး၊ကုန်ထုတ်လုပ်ရေး၊စောက်လုပ်ရေး၊လေယာဉ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်နိုင်ငံသားခေါ်ယူမှုကလိုအပ်ချက်ပြည့်မီနေပြီလို့ဆိုပါတယ်။မြန်မာအများစုကထိုင်းနိုင်ငံတက်ဆာလို့ရှိရင်ဝင်ငွေပို့ပြီးတော့ကောင်းတဲ့မလေးရှားနိုင်ငံကိုသွားချင်ကြပါတယ်။အခြေခံလုပ်တွေမှာတလကိုမလေးရှားရင်းကိတ်ငွေ 2,000 လောက်ရရှိနိုင်တဲ့အကြောင်းမြန်မာလူသမားတူကပြောပါတယ
်။ဒီမှာမလေးရှားအစိုးရကမှတ်ထားတာကဒီ visit လာတာ 1,500 ပေါ့နော်။ ringgit 1,500ကျွန်တော်တို့ကတော့ဒီပုံစံပေါ့နော်။ဒါတူရတက်မှတ်ထားတဲ့ဈေးနှုန်းဒီထောင်မှန်းနဲ့ထောင်ကြားပေါ့နော်။အဲအခုပေါက်ဈေးရကတော့5,000ပြင်းဝင်နေပါနော်။ဒီကနေ့နှစ်တည်းကတော့အဲ့လိုဒီ CI ကွန်ပျူတာပြန်တဲ့လူကများတယ်ပဲ။အခုကတော့ကျွန်တော်တို့အရှင်ပေါ့နော်လဲသွားမယ်ပေါ့နော်။ဒီမှာတော့အဲ့လိုမျိုးအိုရမိုင်းကလည်းဝင်နေတယ်လို့အများကြီးသိရတယ်။တွေ့နေသူသူတို့လည်းညင်သွားတယ်သူကတိတ်မလို့ပေါ့နော်။သူတို့လည်းဒီမှာဆက်နေတာကိုရှိနေတယ်လို့ပိုရမိုင်းတွေပေါ့နော်။သင်္ကြန်ကအရှင်ပြေတဲ့သူတွေရတယ်ပေါ့နော်။
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အခုဒီ2024ဇန်နဝါရီလဆင်းရဆိုရင်တော့မလေးရှားနိုင်ငံမှာဒုက္ခသည်လျှောက်ထားသူဦးရေ 38,600 ကျော်ရှိပြီးတော့အဲ့ဒီထဲမှာ 36,300 ကျော်ကမြန်မာနိုင်ငံကလို့ဆိုပါတယ်။တချို့သတင်းတွေမှာတော့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသား 3,000 ကျော်လောက်နေထိုင်နေကြပြီးတော့2021ခုနှစ်နောက်ပိုင်းမှာတော့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားအများအပြားရှိလာတယ်လို့ဆိုကြပါတယ်ခင်ဗျာ။